ရာဘာမှမတည်မြဲတဲ့ခေတ်ကြီးဘာမှကိုမတည်ကြတဲ့ဘဝကြီးပါပဲလူတွေဆိုတော့လည်းနေမြညပြောက်တော်လိုင်းကာလမှာတည်တဲ့လူက900ကျော်ပါပြီဒါတော့ပြည်သူတွေဘက်ကတစ်ဖက်ထက်ရှိပါသေးတယ်အစာဦးတွေဆိုတော့လည်းနေမြညပြက်အိမ်တွေဖျက်ခံရဆက်ယုံတွေမရှုခံရယုံတွေဘုံပေါက်တကယ်ကိုစိုးဝါလာတဲ့ခေတ်ကြီးပါတနပ်ပြတန်ဘုံပေါက်တန်တွေကိုအရင်ကထားမှမကြဘူးလေရန်ကုန်သားတွေကလည်းအခုတော့အဲ့ဒီတန်တွေနဲ့ရင်းနေနေပါပြီဘယ်နာဘုံပေါက်ပေါက်အလုတ်ကင်မပြတ်တော့ပါဘူးအရင်ကတော့ဆန္ဒပြသူတွေကိုစစ်တပ်ကဖမ်းတဲ့အခါတနက်နဲ့ပြစ်တတ်တဲ့အခါမှာခံမရနိုင်တဲ့ဒေါသတွေဖြစ်ကြပြန်လွှတ်ပေးဖို့အရေးဆိုကြတေသူတွေအတွက်စတောင်းဝဲတွေလုပ်ကြအသက်သူတွေကိုဆဲဆိုကြနဲ့အခုများကြတော့လေဘယ်နာဖမ်းမှန်မသိကြအောင်စောင့်နေကြပါတော့တယ်တေသူတွေများလာတော့ကိုယ်လည်းဘယ်တော့လဲဆိုတော့လောက်ပဲတွေးပြီးအခြားသူတွေတေတာကိုဘူးမဆိုင်တော့ပါဘူးညိုတိုင်းမှာလည်းတပိတ်တွေစုံနေပါပြီတပုံထဖို့ပဲကြံပါတော့တယ်အခုဆို NUG ဆိုတဲ့အစိုးရကလည်း PDS ဆိုတဲ့တမတော်ကိုဖွဲ့လိုက်ပါပြီဘယ်နေ့ဝင်တိုက်မလဲဆိုတော့မသေးကြသေးပါဘူးမြန်မာပြည်မှာတိုင်းသားလက်နက်ကင်တွေကလွဲပြီးဗမာချင်းချင်းလက်နက်ဆွဲကင်တော်လန်ခဲ့တာအခုမှမဟုတ်ပါဘူးအရင်ကလည်းရှိခဲ့ပါတယ်1948လွတ်လပ်ရေးရပြီးခေတ်ကဆိုသခင်စိုးတို့သခင်တန်းထွန်းတို့ပေါ့ကွန်မြူနတီဆိုပြီးလူသိများပါတယ်1962အာနာသိမ့်မီနောက်ပိုင်းတော့ဦးနုနဲ့ဘူလက်ရာတို့ဖွဲ့ခဲ့တဲ့ပြည်ချစ်လွတ်မြောက်ရေးတပ်မတော်1988အာနာသိမ့်မီနောက်ပိုင်းမှာတော့ ABSDF လို့ခေါ်တဲ့ចောင်းသားတပ်မတော်နောက်မြဲသူတို့တွေကတော့အောင်မြင်မှုမရလိုက်ပါဘူးအခု2021အာနာသိမ့်ပြီးတော့ Federal Army နဲ့ PDS ဆိုပြီးဖွဲ့ကြပါတယ်အရင်တုန်းကအဖွဲ့တွေမအောင်မြင်ခဲ့ပေမဲ့အခု Federal Army ကတော့အောင်မြင်နိုင်တယ်လို့လည်းလူတွေကထင်ကြီးပေးနေကြပါတယ်။ဘယ်လိုပဲပုံတွေတိုက်မလဲမသေးကြသေးပေမဲ့တိုက်ပွဲတွေဖြစ်ဖို့ကတော့သေချာနေပါပြီ။အခုလည်းပဲတိုက်နေကြတာပါပဲ။နေရာနှံ့ဘုံတွေဖောက်တယ်။တောက်ကြားစစ်ပေါ်လေ။အခုဆိုမြန်မာပြည်မှာတနေ့ကိုဘုံလေး၅လုံးတော့မပေါက်ရင်စိတ်ထဲတမျိုးကြီးပါ။ဘုံလေးပေါက်လိုက်မှနေသားထိုင်သားရှိကုန်ကြပါတယ်။ခံမှန်းကြီးတနေ့ကိုဘုံကအလုံး20လောက်တော့ပေါက်လို့ရှိပါတယ်။ဒါတော့ဘုံစင်တိုးတိုးတက်တက်ကွဲတာတွေမှပါသေးပါဘူး။အဖဂန်တို့အီရတ်တို့ကိုတော့တနာတယ်လို့ပြောရမယ်အခြေအနေပါပဲ။ဒါတွေမကသေးပါဘူး။ကြောင်းတွေဖွင့်ချိန်မှာကလေးတွေကြောင်းတက်ရင်အဲ့ကြောင်းကဘုံဖောင်မယ်။ကလေးတွေအတက်ကိုမနှံ့မြောင်းရင်ကြောင်းထားဖို့ဆိုတဲ့အပြောတွေပါရှိလာပါပြီ။အဲ့မှာတော်လန်ကြီးကတွေးကွဲတော့တာပါပဲ။စစ်တပ်တွေရှိတဲ့နေရာကိုလည်းသိနေတာပဲ။အဲ့မှာသွားဖောက်ကြ၊သွားတိုက်ကြပါလားလို့ပြောတဲ့သူတွေလည်းရှိလာပါတယ်။အဲ့လိုဘုံတွေဖောက်တာငါတို့ဘက်ကလုတာမဟုတ်ဘူး။စစ်တပ်ကလူတွေကလုတာဆိုပြီးပြောတဲ့လူတွေလည်းရှိနေပါတယ်။ဒါပေမဲ့လူတိုင်းကတော့ဘသူကဘုံဖောက်တယ်၊ဘသူကတနက်ပြစ်တယ်ဆိုတာသိကြပါတယ်။ဒါတွေမကသေးပါဘူး။အရင်ကအရန်ကိုတိတိကျကျသတင်းတွေကိုပဲတင်တဲ့မီဒီယာတွေကလည်းတော်လန်ကြီးကာလမှာတော့တော်လန်ကြီးမီဒီယာတွေဖြစ်သွားပါပြီ။တော်လန်ရေးကိုပံ့ပိုးတဲ့သတင်းတွေကိုပဲတင်တဲ့အခါမှာသတင်းအမှန်ဆိုတာဘာလဲဆိုပြီးလူတွေမြန်မာဝေဝါးကုန်ပါတယ်။လူတွေယုံကြည်ထားတဲ့မီဒီယာတွေကိုယ်တိုင်ကသတင်းတူတွေသတင်းမှားတွေကိုတင်တဲ့အခါမှာလူတွေကတော်လန်ရေးကာလဆိုတော့အားပေးကြပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့အဲ့ဒီအကျိုးဆက်ကိုအခြားမီဒီယာတွေပါခံစားရတော့မှာပါ။မီဒီယာဆိုတာသတင်းတူတွေပဲတင်တယ်ဆိုပြီးလူတွေထင်ပုံကြပါလိမ့်မယ်။ဒီလိုအချိန်ဒီမှာဘန်တွေကလည်းတမောက်ပါပဲ။ကိုပုစံကိုထုတ်တော်ကိုခက်ခက်ခဲခဲထုတ်နေရပါတယ်။ဒီတော့ဘန်တွေကပြိုတော့မလို့လို့သတင်းတွေထွက်လာပြန်ပါတယ်။လူတွေစိတ်ထဲမှာလည်းဗန်နေပြိုးမှတော်လင်းအောင်မြင်မယ်လို့ထင်ကြတဲ့သူတွေလည်းရှိပါတယ်။အဲ့တော့လူတွေကဗန်နေကိုပြိုလဲပြိုစေခြင်းနဲ့ကိုယ်ပ္ပံလေးတွေဆုံရှုံသွားမှလည်းကြောက်တယ်။အဲ့တော့ပြိုအောင်မဲဆူတောင်းအောင်လို့လို့မပြိုအောင်မဲဆူတောင်းအောင်လို့လို့အစကလူတွေလည်းစီဒီယန်ဆိုလို့စီဒီယန်လောက်ကြပါတယ်။တပတ်လောက်တောင့်ခံရရင်နိုင်ပြီဆိုပြီးကိုမင်းကိုနိုင်တို့ကဖေဖော်ဝါရီလကုန်ပိုင်းမှာပြောတဲ့အခါလူတွေလည်းတောင့်ခံထားကြပါတယ်။ဒါပေမဲ့လူတိုင်းကစီဒီယန်မလုပ်လို့လားစီဒီယန်တွေကိုမထောက်ပံ့လို့လားတော့မသိပါဘူး။အခုမေလာရောက်တဲ့အချိန်ဒီမှာအောင်မြင်လာပါဘူး။စီရီယန်တကယ်အောင်မြင်နေဆိုတာမိမလာရေပြက်အမိုက်တွေတောင်းလို့ပုံကားတွေသွားစရာစီမရှိလမ်းတွေပြက်စီမြို့ပြက်ကြီးလို့ဖြစ်ပြီးစစ်တပ်ကဘလို့မှအုပ်ချုပ်လို့မရတဲ့အခြေအနေပါအဲ့လိုဖြစ်မှအောင်မြင်မှာပါအောင်မြင်သွားရင်တော့ဘာဆက်လုပ်မလဲအဲ့မျိုးကိုဘလို့သိမ့်ပိုင်မလဲဆိုတော့ဘယ်သူမှမသိသေးပါဘူးဒါပေမဲ့လူတွေရဝန်ထမ်းတွေကိုစီရီယန်လို့ဖို့တွန်းအားပေးကြပါမယ်အိမ်မှာမိပြက်တဲ့အခါ EBC ကိုဆဲကြပါတယ်ရေမလာတဲ့အခါအမိုက်မသိမ့်တဲ့အခါစီပင်ကိုဆဲကြပါတယ်အခြားနေရာတွေမှာတိုင်းပြည်ပြက်ချင်းပြန်ငါတို့နေရာမှာမပြက်ရင်ပြီးရောဆိုတဲ့လူတွေရဲ့သဘောပေါ့လေဒါပေမဲ့တော်လန်အိမ်မအောင်မြင်သေးလို့စိတ်မပြတ်သွားပါနဲ့ဝမ်တာစရာတရင်ကိုမပြောချင်မှပြောရရင်တော့တိုင်းပြည်ကပြတ်မှာပါအခုလည်းပြတ်နေတာပါပဲအလုတ်ကင်တွေလည်းမရှိတော့ဘူးနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေလည်းပြန်ထွက်ကုန်ရှိတာထုခွဲရောင်းချစတောင့်နေရတဲ့အခြေအနေပါပြီးတော့ဘန်တွေကလည်းပြိုတော့မလို့လို့ဘန်တွေမပြိုရင်တော့ငွေကြေးဖောင်းပေါက်မှုကအများကြီးဖြစ်လာမှာပါ NUG ကလည်းတကယ်တိုက်မှာဆိုတော့စစ်ပွဲကြီးကလည်းလာအောင်မှာပါဒီလူတွေကလည်းစစ်ပွဲကိုမျှော်နေကြတော့စစ်ပွဲဖြစ်ဖို့ကတော့တည်ကြပါလေ။ဒီတော့လူတွေဆိုတာစစ်ပွဲအတွင်းမှာလည်းတည်သွားနိုင်ပါလေ။ဘုံတွေလည်းဒီလောက်ပေါက်နေရဆိုတော့ဘုံစံမှန်ပြီးတော့လည်းတည်သွားနိုင်ပါလေ။ဆန္ဒပြရင်စစ်တပ်ကပြည်လို့တည်နိုင်တယ်လို့ဖမ်းဆီးရိုက်နှက်ရင်လည်းတည်သွားနိုင်ပါလေ။ဒါကြောင့်မလို့ဒီကာလကဘာမှမစိုးဖြစ်သွားနိုင်တဲ့အခြေအနေပါ။ပိုင်ဆိုင်မှုတွေဆိုတာလည်းခဏအတွင်းမှာပျက်စီးသွားနိုင်တဲ့အခြေအနေပါပဲ။ဒီတော့လူဘဝမှာဘာမှစိတ်ချလို့မရပါဘူး။ဒါကြောင့်မို့ခုချိန်မှာလှုပ်ချင်ရတွေကိုလှုပ်တာလှုပ်ပြလိုက်ကြပါ။ခီးသွားခြင်းလည်းသွားပါ။နောက်ဆိုသွားခြင်းမှသွားရမှာ။စားစရာရှိတာတွေလည်းအကုန်သာစားပါ။ပစံတွေလည်းလက်ထက်ကင်မထားပါနဲ့ငွေကြေးဖောင်းပွားမှုဖြစ်လာရင်ကိုယ်ပဲဆုံးရှုံးမှာပါဒီတော့ဝယ်ချင်တာမှန်သမျှအကုန်သာဝယ်ပါကားလိုချင်ကားဝယ်စပိန်လိုချင်စပိန်ဝယ်ဒွင်းစည်းစားချင်ဈေးတွေပါရင်မေးမနေနဲ့ဝယ်တာစားပလိုက်လူဘဝဆိုတာနေ့မြင်ညပြောက်အဆောက်အဦတွေဆိုတာနေ့မြင်ညပြက်ဒီတော့လှုပ်ချင်ရတွေကိုလှုပ်ခွင့်ရှိတော့မှလှုပ်တာလှုပ်ထားပါကိုကဘုံဖောက်ချင်စိတ်ရှိနေရင်လည်းဖောက်ပေါ့မဖောက်လိုက်ရရင်နောက်မှနောင်တာတွေရနေအောင်